Dong Aung San Suu Kyi, Ajay Joga ni lum yao yi ga. Tuma apo ma be mu di ye bo li. Now Dong Aung San Suu Kyi wo ti khan mi lo di si so ya ni ne sat san ga be me. Dong Aung San Suu Kyi ga di time bi wo pyasi ya pyasi chang chan ywe ni le du so bi lo di bong yo cho san ye tadin na shin le mwe ma pyo cha wa la tui ya li.
အဲ့ဒါအကြောင်းမလို့တဲ့အခုဒေါအောင်ဆန်းစုကြည်ကိုစစ်ဆိုးရအနေနဲ့ကတတရအကျိပြန်ပြီးတော့အကျေကျုပ်ချထားလိုက်တာလို့ဆိုပြီးပြောရဲဆိုတော့ဒီပြောကြားချက်တွေကဘလောက်ခိုင်လုံမှုရှိလဲရှင်အဲဒီပြောကြားချက်တွေကလူတိုင်းသိနေတဲ့အဲမေးခွန်းနဲ့အခြေပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒေါအောင်ဆန်းစုကြည်ကကျင်းသားမင်းသားရှိပြီးတော့
ရန်သူတို့ဆိုရှင်မျိုးကိုတောင်းဆိုနေတာပါအဲ့တော့ဒီတို့ဆိုရှင်မျိုးတောင်းဆိုနေတာကတန်းကြီးပြည့်စည်ရာပြည့်စည်ရောင်းအတွက်လားတန်းကြီးကောင်းရကောင်းကျိုးအတွက်လားဆိုတာအားလုံးနားလည်ပြီးတာဖြစ်ပါတယ်ဟုတ်ကဲ့နောက်တစ်ခုကဒီအကျယ်ကျုပ်ကနေလွတ်ပေးလိုက်တာရေဒေါအောင်ဆန်းစုကြည်ကဒီထိတ်တိုက်ရင်ဆိုင်တွေ့တဲ့အခြေအနေတွေကိုပဲပြန်ပြီးတော့ဖန်တီးသူဖြစ်တယ်လို့လည်းပြောထားတယ်ရှင းစားမှုရှိလဲရှင
်အဲလုံးဝမနှိမ့်စားပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ထိတ်တဲ့ရင်ဆိုင်တွေ့တယ်လို့ပြောတာကျွန်တော်တို့ကထိတ်တဲ့ရင်ဆိုင်အတွေ့ခံရတာပါကျွန်တော်တို့ကတကယ်ကိုအဆိုးဆုံးဖြစ်တဲ့အကြမ်းဖက်မှုနော်အဲလုံးကြံတက်ဖြတ်မှုကြီးကျွန်တော်တို့ကခံရတာပါအဲတော့အဲ့ဒါကကျွန်တော်တို့ကထိတ်တဲ့ရင်ဆိုင်တွေ့တယ်လို့ပြောရင်တော့ဒါလုံးဝကြောင်းပြန်ဖြစ်နေတဲ့အဲပြောတဲ့စကားပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့နောက်တစ်ခုကတော့ NLD ပါတီနဲ့ပတ်သက်လို့ပါဒီအရင်တော့ဆိုလို့ရှိရင် NLD ပါတီနဲ့စစ်အစိုးရကဒီပူပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်ပေါ့နော်သူအပြောအရဆိုရင်တော့နောက် NLD နဲ့စစ်အစိုးရကဒီမိုကရေစီနဲ့ဒီဈေးကွက်စီးပွားရေးကိုဖော်ဆောင်မှုတူညီတဲ့ပန်းနိုင်ရှိတယ်လို့လည်းပြောရတာတွေ့ရတယ်ရှင်ဆိုတော့အရင်တုန်းကဆိုရင် NLD ပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အဆိုကိုဥမြင့်သိန်းတို့အနေနဲ့ကဥပမာလေးတစ်ခုပေးပြီးမြန်ကျမတို့ပြောပြလို့ရမလားစစ်ဆိုးရအနေနဲ့ဘယ်တုန်းက NLD ပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့ဘူးလဲဆိုတာကို
အဲ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်ဆိုတာကဒီကရန်ပြောရင်အဲ့ဒီအချိန်မှာကျွန်တော်တို့လည်းအဲ့ဒီကြောင့်မသိရပါဘူးဒါလူကြီးတွေဆောင်ရွက်ခဲ့တဲ့ကိစ္စပါဒါပေမဲ့တော့ကျွန်တော်လက်လမ်းမိတလို့လေ့လာစုံစမ်းပြီးခဲ့ရသည်များတော့ဒါဟာတကယ်ကိုနှိမ့်ကာကာနဲ့နော်အဲပူပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တာမဟုတ်ဘူးဆိုတာတော့ကျွန်တော်တို့လေ့လာပြီးခဲ့ရပါတယ်တကယ်တမ်းလူလူလားလားနဲ့ပူပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိခဲ့ရင်စိတ်ဓာတ်ရှိခဲ့ရင်အောင်မြင်အောင်ကြိုးစားဖို့ဟာအနှုတ်နှစ်ဖက်လုံးနဲ့တာဝန်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတော့အခုတတိလေပူပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်နေပါတယ်ပူပေါင်းဆောင်ရွက်ဖို့အတွက်လေဆွေးနွေးဖို့ဖိတ်ခေါ်နေပါတယ်အဲ့တော့ဆွေးနွေးဖို့တောင်မှလက်မခံနေဟာကကျန်တဲ့ပူပေါင်းဆောင်ရွက်ဖို့ဆိုရဟာဒုတိယအဆင့်ဖြစ်ပါတယ်ပူပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးပြီးမှသာလေပူပေါင်းဆောင်ရွက်ရမှာဖြစ်တယ်ကျွန်တော်တို့ကအခုတတိလေစံလန်းသေးပါကြိုးစားသေးပါအဓိကကတော့ပြောရရင်နိုင်ငံရေးစိတ်ဆန္ဒရှိမှုပေါ့နော် political will ကြည့်လို့လိုပါတယ်အခြေကဘာတွေပဲဖြစ်ခဲ့ဖြစ်ခဲ့ပေါ့နော်တိုင်းပြည်မျက်နှာကိုထောက်ပြီးတော့အချိန်မနှောင်းမီမှာကျွန်တော်တို့တိုင်းပြည်တို့ကိုပူပေါင်းဆောင်ရွက်ကြပါစို့လို့ကျွန်တော်ပြောလိုပါတယ်ကျွန်တော်တို့ဘာအာဃာတရားမှလည်းမရှိပါဘူးဘာမုန်းတရားမှလည်းမရှိပါဘူးကျွန်တော်တို့တိုင်းပြည်ကောင်းဖို့ပဲကျွန်တော်တို့ရည်ရွယ်ပါတယ်